ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကနေကြားဆောင်ရဲကင်းစခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာလ3ရက်ကတိုက်ခိုက်ခဲ့ပြီးနောက်ဒီမြန်မာအစိုးရကအဲ့ဒီဒေသမှာနေအမြင်ရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ပြီးမီဒီယာတွေနဲ့အကူအညီပေးရေးဖွဲ့တွေကိုလည်းအစိုးပိုင်းကအဲ့ဒီဒေသကိုတွားခွင့်ပေးခဲ့ပဲဒီပြီးခဲ့တဲ့ရက်ပိုင်းတွေကမှတွားခွင့်ပြုခဲ့တာပါမြန်မာအစိုးရတပ်တွေကနေနင်းခဲ့စဉ်တွင်လူထောင်ပေါင်းများစွာလဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးပြီးအဲ့ဒီထဲကဒုက္ခသည်စခန်းတွေမှာနေထိုင်ကြပါတယ်အဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ VOA သတင်းတောက် Steve Sanford ဒီ Gossett Bazaar ဒေသကနေသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာပါရှင
်လွန်ခဲ့တဲ့ဆယ်စုနှစ်သုံးခုအတွင်းမြန်မာနိုင်ငံဘက်ကညှဉ်းပန်းနှိပ်စက်မှုတွေကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာထောင်ပေါင်းများစွာဘင်္ဂလားဒေ့ရှ်နိုင်ငံကကူတာပလောင်ဒုက္ခသည်စခန်းကဆိုးရတဲ့အခြေအနေအောက်မှာနေနေကြပါတယ်ဒါပေမဲ့အခုနောက်ဆုံးထွက်ပြေးလာတဲ့သူ1000ကျော်ကဒီထက်ပိုဆိုးတဲ့ဂျမာဆိုးနဲ့ရင်ဆိုင်နေရတယ်လို့လူခွင့်ရေးအဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်မြန်မာစစ်တပ်ကရဲသားတွေကိုတိုက်ခိုက်ခဲ့ပြီးရွာတွေကိုမီးရှို့ခဲ့တယ်လို့အခုနောက်ဆုံးရောက်လာတဲ့သူတွေအတော်များများကပြောကြပြီးတော့ဂျိုဒုကရတဲ့ဓာတ်ပုံတွေမှာလည်းရွာတွေမီးလောင်ထားတာကိုပြနေပါတယ်အခုနောက်ဆုံးရောက်လာတဲ့ဂူဂျာဟာကတော့ဒီတိုက်ခိုက်မှုတွေမှာသူသား3ယောက်ပျောက်ဆုံးနေပြီးတော့သူ့မှာပြန်စရာအိမ်လည်းမရှိတော့ဘူးလို့ပြောပါတယ်
The Burmese soldiers came to the village and burned down every house.
မြမစစ်သားတွေရွာကိုရောက်လာပြီးရွာမှာရှိတဲ့အိမ်တိုင်းကိုမီးရှို့ခဲ့ပါတယ်။စစ်တပ်ကအဲ့ဒီလိုအိမ်တွေအလုံးကိုမီးရှို့ဖျက်ဆီးပြီးတာနဲ့ရွာမှာရှိတဲ့လူတွေအကုန်လုံးကိုလိုက်ဖမ်းပါတယ်။အတော်များများပြစ်ဒဏ်ခံခဲ့ရပြီးစစ်တပ်ကအဲ့ဒီလူတွေကိုရေထဲကိုပြစ်ချပါတယ်။
ရွာတွေကိုမီးရှို့ဖျက်ဆီးပြီးလူတွေကိုတတ်တာအပြင်ဟင်မနိဆက်တာတွေနဲ့အာရမပြုကျင်တာတွေလည်းအများပြားရှိခဲ့တယ်လို့အဘူတာဟတ်ဆိုသူကပြောပါတယ
်။ဒါပါဒါရပါတာပါစေစိုက်တင်ငင်လာကလို့ပါစေ
Soldiers came to my house
စစ်သားတွေကကျွန်တော်အိမ်မင်းနာကအိမ်တိန်ကိုညတကောင်ကြီးရောက်လာပြီးအမျိုးသမီးတူဦးကိုမရင်းကျင်ပါတယ်။ကျွန်တော်မျက်စိနဲ့မြင်တာပါ။သူတို့ဘာလုပ်လဲဆိုတာကိုကျွန်တော်ကပုန်းနေပြီးတော့တိတ်တိတ်လေးကြည့်နေတာပါ။အဲ့ဒါတွေ့ပြီးတဲ့နောက်ကျွန်တော်အားလုံးကိုထားခဲ့ပြီးထွက်ပြေးဖို့ဆုံးဖြတ်ခဲ့တာပါကျွန်တော်ပိုင်းနဲ့တန်ဖိုးရှိတဲ့ဟာဘာတစ်ခုမှယူဖို့အချိန်မရခဲ့ပါဘူ
းလူခွေအဖွဲ့တွေကရထားတဲ့အထောက်အထားတွေတိုးလာနေတဲ့ချိန်ထဲမှာပဲဒီလိုတစ်ဖက်သက်ဆွဆွဲပြောနေတာတွေဟာဘာမှအထောက်အကူဖြစ်မှာမဟုတ်ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောလိုက်ပါတယ်တက်တဲ့အထောက်အထားခိုင်ခိုင်မာမာပြနိုင်တယ်ဆိုရင်တော့မြန်မာအစိုးရအနေနဲ့လည်းဒါတွေကိုကူညီဖြည့်ရှင်းသွားဖို့အဆင်သင့်ပဲလို့သူကပြောပါတယ်
Whoever had those kind of information bring forward
ဒီလိုသတင်းချက်လက်တွေဘယ်သူစီမှာပဲရှိရသူကတသည့်အထောက်အထားအခိုင်အမာနဲ့ကျွန်တော်တို့ကိုပြပါအဲ့ဒီကြရင်အစိုးရဘက်ကလည်းဒီပြဿနာကိုကြည့်ပြီးဖြေရှင်းသွားဖို့အဆင်သင့်ပါပဲလို့နိုင်ငံသားဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောတော့တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေကနေနေတာတွေလုတ်ခတ်ခြင်းကစပြီးတော့နိုင်ငံသားသတင်းတောက်တွေကိုအဲ့ဒီဒေသကိုတွားခွင့်ပေးထားခဲ့ပါတယ်ဒါပေမဲ့လည်းမြန်မာအစိုးရဘက်ကသတင်းတောက်အတော်များများကိုအခုတစ်ပတ်တွင်းမှာအဲ့ဒီဒေသကိုတွားရောက်ဖို့ခွင့်ပြုခဲ့ပါတယ်အဲ့လူတွေအနေနဲ့ဘလောက်ထိသတင်းယူခွင့်ရမရဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ